Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 939နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်မူကကျွန်မစုမောမှာ
ကျွန်တော်ကတော့ဝင်းမင်းပါ။ဒီညထိတ်တရောက်သတင်းတွေကိုမတ်စုမွန်နဲ့ပဲကြောပြပေးပါပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့အမေရိကန်ကဆီးရီးယားမှာရှိတဲ့အီရန်ပြစ်မှတ်တွေကိုထိအောင်လေကြောင်းကတိုက်ခိုက်လိုက်ပါတယ်။အစ္စရေးကတော့ဂါဇာကမ်းမြောင်ဒေသကိုဒုတိယကြိမ်မြေပြင်စစ်ဆင်ရေးလုပ်ခဲ့ပါတယ်။နောက်မြန်မာစစ်ကောင်စီရဲ့တရုတ်နယ်စပ်ကအရေးပါတဲ့နေရာတွေကိုညီနောင်မဟာမိတ်တိုင်းသားလက်နက်ကိုင်သုံးဘွဲကချိတ်ဆက်ပြီးတပြိုင်နက်ထိုးစစ်ဆင်ခဲ့ပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးမှာပါမစွမွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုကန့်တအောင်းနဲ့ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တိုင်းသားလက်နက်ကိုင်သုံးဘွဲကစစ်ဆင်ရေးတစ်တုံညာနှစ်ခုကိုစတင်တဲ့အကြောင်းဒီကနေ့အောက်တိုဘာလ28ရက်နေ့မှာကျင်းပပြီးတော့ချင်းရွှေဟော်မြို့အပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာ10နေရာကိုတပြိုင်နက်တည်းထိုးစစ်ဆင်တိုက်ခိုက်ပါတယ်
။ဘက်ကတော့ဒီကတော့ဒီချင်းရွှေဟော်ဘက်မှာဖြစ်တဲ့ဒီသံခမြို့နယ်ရဲ့ဒီလိုဒီလာရှိမြို့နယ်ရဲ့ဒီနေ့ဖြစ်သွားတာပဲဖြစ်တဲ့
ဒီညီနောင်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအောင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတိုက်ကျော် VOA ကိုပြောခဲ့တာပါဒီသတင်းနဲ့အတူချင်းရွှေရော်နဲ့လောက်ကင်ဘက်ကလုံခြုံရေးအခြေအနေစစ်ကောင်စီဘက်ကတုံ့ပြန်ချက်နောက်ပြီးတော့ဒီရှမ်းမြောက်မှာဖြစ်နေတဲ့တစ်ချိန်တည်းမှာပဲကရင်ဘက်မှာလည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံတဲကအီရန်အထူးတပ်တွေရဲ့စစ်စခန်းနှစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းကအီရန်တော်လှန်တံပြန်အစောက်တပ်တွေရဲ့လက်နက်ခဲသိုးလောင်တဲ့နေရာနှစ်ခုကိုအမေရိကန်ကတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကကြေညာချက်ထုတ်ပြန်လိုက်တာပါ။အမေရိကန်စစ်စခန်းတွေပေါ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအခြေစိုက်တဲ့အီရန်ထောက်ပံ့ထားတဲ့ပြည်သူစစ်အဖွဲ့တွေကတိုက်ခိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးအော့စတင်ကကြေညာချက်ထဲမှာရှင်းပြခဲ့ပါတယ်။ဒါအပြင်ပြစ်မှတ်အတိအကျကိုတိုက်ခိုက်နိုင်ခဲ့တာလို့လည်းသူကဆက်ပြောထားပါတယ်။နောက်အမေရိကန်စစ်စခန်းတွေပေါ်မအောင်မြင်ခဲ့တဲ့တိုက်ခိုက်မှုတွေကိုအောက်တိုဘာ18ရက်ထက်ကဒီဖွဲ့တွေကစလုံနေတယ်လို့လည်းဝန်ကြီးကဆက်ပြောပါတယ်။ဒီဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်စစ်သွေးကြားအဖွဲ့ကြားတိုက်ခိုက်နေကြခြင်းဒေတာရင်းကအမေရိကန်ပြစ်မှတ်တွေပေါ်အီရန်ပံ့ပိုးတဲ့အဖွဲ့တွေဘက်ကတိုက်ခိုက်ဖို့ကြိုးစားနေတယ်လို့လည်းသုံးသက်သူတွေကဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအားထိတ်တန့်ဦးစားပေးဖြစ်ပြီးဘလို့တိုက်ခိုက်မှုမျိုးကိုမဆိုလက်ခံမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးအော့စတင်ကပြောခဲ့ပါတယ်ခင်ဗျာ
ပါလက်စတိုင်းပိုင်နဲ့ဂါဇာကမ်းမြောင်ဒေသတွေကိုအစ္စရေးစစ်တပ်တွေကကြာသပတေးနေ့နှောင်းပိုင်းတုန်းကဒုတိယဝင်ရောက်ပြီးတော့မြေပြင်စစ်ဆင်ရေးလုပ်ခဲ့ပါတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဟာမတ်စစ်သွေးကြွားတွေပြစ်မှတ်တွေရှိတဲ့နေရာကိုကြာသပတေးနေ့အစောပိုင်းတုန်းကတော့ပထမဦးဆုံးအကြိမ်ဖြစ်နေမြေပြင်နဲ့ဝင်ရောက်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးတော့ညပိုင်းမှာထပ်ပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာပါအချိန်တို့အတွင်းမှာပဲဒီလိုဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့် Israel တင့်ကားတွေနဲ့ခြေမြန်တက်တွေက Hamas တိုက်ခိုက်ရေးသမားတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြသလိုတင့်ကားဖြတ်လက်နက်တွေကိုလည်းဖြတ်စီးခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်အခုလိုမျိုးမြေပြင်ကနေပြီးတော့စီးနင်းတိုက်ခိုက်နေသလိုလေကြောင်းကနေတိုက်ခိုက်မှုတွေကိုလည်းဆက်လုပ်နေပါတယ် Israel တို့ရဲ့တိုက်ခိုက်မှုကြောင့် Gaza ကမ်းမြောင်ဒေသမှာအစားအသောက်နဲ့စေဝါရိတ်ခါတွေပြက်လူနီးပါးဖြစ်နေပါတယ်ဂါဇာဒေသတွေကအရက်သားတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေထပ်ပေးနိုင်မှုနဲ့အမေရိကန်နိုင်ငံသားတွေကိုကယ်ထုတ်နိုင်မှုအမေရိကန်ဘက်ကဆက်ပြီးတော့ညှိနှိုင်းနေပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရမက်ထရူးမီလာကပြောပါတယ
် There haven't been to our estimation sufficient amount there hasn't been a sufficient amount of aid getting through
သူပြောသွားတာကတော့ဂါဇာဒေသတွေကအပြည့်မဲ့ပြည်သူတွေစီကိုအကူအညီတွေမြန်မြန်ဆန်ဆန်ရောက်နိုင်အောင်လို့ပို့ပေးမဲ့ပစ္စည်းတွေကိုမြန်မြန်ဆန်ဆန်စစ်ဆေးနိုင်ရေးစူးစမ်းနေပါတယ်။အဲ့ဒီဒေသကနေအမေရိကန်နိုင်ငံသားတွေထွက်လာနိုင်အောင်လည်းစူးစမ်းညှိနှိုင်းနေပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတော့အီဂျစ်နဲ့အစ္စရေးအစိုးရတွေနဲ့ဆွေးနွေးနေပါတယ်လို့သူကပြောပါတယ်ရှင်
။မြန်မာမှာတော့တိုင်းဒေသနဲ့ကိုင်ညီနောင်မဟာမိတ်၃ဘွဲ့ တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်ကောင်စီထိန်းချုပ်နေတဲ့စခန်းတွေကိုဒီနေ့တပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ကိုကန့် MNDA တောင်း TNLA နဲ့ရခိုင် AA တပ်တွေကရှမ်းပြည်နယ်မြောက်ပိုင်းကချင်းရွှေဟော်လောက်ကိုင်းနဲ့လာရှုနာတဝိုက်အပါဝင်ဆယ်နေရာလောက်ကိုစစ်စင်ရေးကျင်းပပြီးစတင်တိုက်ခိုက်ခဲ့တာပါ။ချင်းရွှေဟော်ကနယ်စပ်ကုန်သွယ်ရေးဂိတ်နဲ့ဖောင်စိတ်တံတားတွေကိုတိုက်ခိုက်ခဲ့ပြီးရဲနဲ့ပြည်သူစစ်စခန်းတို့ကြခဲ့ကြောင်းနဲ့ရဲနဲ့ပြည်သူစစ်တို့ကြဆုံးခဲ့တယ်လို့လည်းစစ်ကောင်စီပြောကွင်းရဗိုလ်ချုပ်စောမေထွန်းကဖီယိုကိုအတည်ပြုပါတယ်။တစ်တုံညာနှစ်ခွန်းလို့နာမည်ပေးထားတဲ့စစ်စင်ရေးပေါ်မြမပြည်လေပိုင်းက PDF ပြည်သူ့ကာကွယ်ရေးအဖွဲ့တို့ကလည်းထောက်ခံတယ်လို့မန္တလေးခရိုင်တရင်သုံးတရင်မှုဘုံနက်ခတ်ကလည်းဖီယိုကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဒီညီနောင်မဟာမိတ်သုံးဘွဲ့ကထုတ်ပြန်ကြေညာလိုက်တဲ့စစ်စင်ရေး2029ကိုကျွန်တော်တို့ဘက်ကအပြည့်အဝထောက်ခံတယ်အဲကျွန်တော်တို့ကြိုးစားတယ်ဆိုတာကိုပမာဥစုပြောချင်တယ်အလိုပဲကျွန်တော်တို့မန္တလေးခံတရင်3456အနေနဲ့ရှူပီဆိုးစစ်စင်ရေးဆိုပြီးတော့ဒီစင်နေတဲ့အချိန်မှာအချိန်ကရောက်လာတဲ့အတွက်ကျွန်တော်တို့လည်းဒါစီအရှိန်မြင့်လာတယ်လှုပ်ဆောင်သွားမှာပ
ါအခုလိုအချိန်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအဓိကလမ်းဖြစ်တဲ့လာရှိုးမှုဆင်းနဲ့လာရှိုးချင်းရွှေဟော်လမ်းမတွေကိုလည်းရဲအကန့်အသတ်မရှိပိတ်လိုက်ကြောင်းနဲ့ဖြတ်သန်းသွားရင်ပြင်းထန်စွာအရေးမှာဖြစ်ကြောင်းကိုကန့်တက်ကဒီနေ့ပဲကြေညာထားပါတယ်ခင်ဗျာ
အဓိကအင်အားကြီးနိုင်နှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံကြားမှာသဘောထားကွဲလွဲမှုတွေရှိနေကြပေမဲ့နှစ်နိုင်ငံအကျိုးစီးပွားနဲ့ဘုံစိန်ခေါ်မှုတွေကိုအတူလက်တွဲပြီးတော့တုံ့ပြန်ဖြေရှင်းမှုလိုအပ်ပါတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။အဲဒီလိုမျိုးဖြေရှင်းနိုင်မှုအတွက်ထဲထဲဝုံဝုံဆွေးနွေးမှုတွေပြန်လည်စတင်မှုလိုအပ်တယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးဝမ်ယီနဲ့ဝါရှင်တန် DC မြို့တော်မှာကြာသပတေးနေ့ကတွေ့ဆုံတဲ့အချိန်မှာပြောကြားခဲ့တာဖြစ်ပါတယ်။အပြန်အလှန်ယုံကြည်မှုရှိဖို့အထွေလွှဲမှုတွေနဲ့ခံမှန်းချက်လွှဲမှားမှုတွေမဖြစ်အောင်ဆွေးနွေးမှုကအရေးကြီးပါတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးကပြောတာပါအမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးတည်ငြိမ်စေဖို့နောက်ကောင်းမွန်တည်ငြိမ်တဲ့ဆက်ဆံရေးရဖို့ရေရှည်တိုးတက်ဖို့အတွက်အမေရိကန်ဘက်ကလည်းအမြဲမပြတ်ကြိုးစားနေပါတယ်ဆိုတာကိုပြောပါတယ်တရုတ်နိုင်ငံသား၏ဝန်ကြီးဝမ်ယီကလည်းဆွေးနွေးပွဲတွေပြန်ဆယုံတက်တက်တာမဟုတ်ဘဲနဲ့ပို့ပြီးတော့မှနက်နက်ရှိုင်းရှိုင်းနားလည်ဖို့အတွက်ဆွေးနွေးရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်ဒီကနေ့မှာတော့ဝင်းကြီးဝမ်ယီကအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အခုလိုမျိုးတရုတ်နိုင်ငံသားရေးဝင်းကြီးဝါရှင်တန် DC မြို့တော်ကိုရောက်နေတဲ့အချိန်မှာတော့တောင်တရုတ်ပင်လယ်ပေါ်မှာတရုတ်တိုက်လေယာဉ်ဒဇင်းကအမေရိကန်ဘုံကျဲလေယာဉ်ဒဇင်းနောက်ကိုအန္တရာယ်ဖြစ်လောက်တဲ့အထိအနီးကပ်ပြန်တန်းခဲ့တဲ့ဗီဒီယိုကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်လိုက်ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေနေ့မှာတော့လိုင်းလိုင်းမီတာ 190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOA American အသံကနေတောက်ချာညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝါရဲ့သမီးဟာလက်ရှိထိုင်းဝန်ကြီးချုပ်ပါတီရဲ့ခေါင်းဆောင်ဖြစ်လာပါပြီ။ထိုင်းနိုင်ငံအတွင်းအကွဲပြဲတွေဖြစ်စေခဲ့ပြီးအာဏာသိမ်းခံခဲ့ရပေမယ့်အခုပြည်တော်ပြန်လာတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့သမီးအသက်38နှစ်အရွယ်သာရှိသေးတဲ့ပီထွန်ထန်ရှင်နာဝတ်ကိုဖွေထိုင်းပါတီဘူအလုံးမှုဆောင်ကော်မတီစီဝေးကဒီနေ့အခုလိုရွေးချယ်လိုက်တာပါ။မတီမငိမ်ဖြစ်ခဲ့ရတဲ့ဒီနေ့ထိုင်းရွေးကောက်ပွဲအပြီးအရင်တော့ကထိုင်းစစ်တပ်နဲ့ဆက်နွယ်တဲ့ပါတီတွေနဲ့ပေါင်းပြီးအစိုးရမဖွဲ့ပါဘူးလို့ကတိပေးခဲ့တဲ့ပါတီခေါင်းဆောင်ဟောင်းချွန်လန်နန်ဆရီကျောက်ကတိမတီလို့နှုတ်ထွက်ပေးခဲ့ရပါတယ်။အရင်မဲအများစုရဖို့မျှော်လင့်ခဲ့တဲ့ဒီထက်ဆင်ထူထောင်ခဲ့တဲ့ပါတီဟာတကယ်တမ်းမဲအများဆုံးရတဲ့မျိုးဆက်သစ်ပီတာလင်ချာရွန်ရက်ရဲ့ Move Forward ပါတီရဲ့နောက်ောက်ချခဲ့ပြီး Move Forward နဲ့အစိုးရဖွဲ့ဖို့အရင်မဟာမိတ်ဖွဲ့ခဲ့ပါတယ်။ဒါပေမဲ့ Move Forward ပါတီခေါင်းဆောင်ပီတာဝန်ကြီးချုပ်မဖြစ်အောင်စစ်တပ်ကလွှတ်တော်မှအများစုကပိတ်ဆို့တရားစွဲခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ပါတီတွေနဲ့မဟာမိတ်ပြောင်းဆိုရဖွဲ့ခဲ့တာမှာတော့လူကြိုက်နေခဲ့တယ်လို့လူလူစစ်တပ်တွေကဆိုပါတယ်အခုတော့ပါတီပြန်လဲထောက်ခံမှုရရေးစင်ခေါ်မှုဂျုံလာတဲ့ခေါင်းဆောင်တဲ့ပီထွန်ထမ်ကိုပါတီအဖွဲ့ဝင်ဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဆာတာထဝီစင်ကလည်းစင်ပေါ်မှာဓာတ်ပုံရိုက်ခံထောက်ခံအားပေးခဲ့ပါတယ်ခင်ဗျာ
တရုတ်ဝန်ကြီးချုပ်ဟောင်းလီကေချန်ဟာ နှလုံးရောဂါနဲ့အသက်68နှစ်အရွယ်မှာရုတ်တရက်ကွယ်လွန်သွားပါတယ်။တစ်ချိန်လုံးကတရုတ်ကွန်မြူနတီပါတီရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့လီကေချန်ဟာ2013ခုနှစ်ကနေစပြီးတော့သူဆယ်နှစ်ကြာတာဝန်ယူခဲ့တဲ့အချိန်တွေမှာတရုတ်နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအဓိကထားလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတရှိချင်းဖြစ်တဲ့တစ်ချိန်လုံးကနိုင်ငံရေးပြိုင်ဘက်ဖြစ်ခဲ့တဲ့လီကေချန်ကိုသမ္မတရှိကနောက်ပိုင်းနှစ်တွေမှာတော့ဘေးဖယ်ထားခဲ့ပုံရပါတယ်။မတ်လကမှဝန်ကြီးချုပ်တာဝန်ကနေအနားယူခဲ့တာပါ။တရုတ်နိုင်ငံမှာလူသန်းပေါင်း600ကျော်ဟာတလကိုအမေရိကန်ဒေါ်လာ140အောက်ဝင်ငွေပဲရခဲ့တယ်ဆိုတာကိုလည်း2020တုန်းကသူကပြောခဲ့ပူပါတယ်ဒီပြောဆိုချက်ကတရုတ်နိုင်ငံမှာစီးရဲမွဲတေမှုနဲ့ဝင်ငွေမမျှတမှုအကြောင်းတွေကိုညှဉ်းခုံဆွေးနွေးမှုတွေပေါ်ပေါက်စေခဲ့ပါတယ်လီကေချန်ဟာ2016ခုနှစ်ဩဂုတ်လတုန်းကမြန်မာနိုင်ငံကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုတရုတ်နိုင်ငံရဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပူပါတယ်ရှင်
အမေရိကန်ကမိန်းပြည်နယ်မှာလူများပြားသေဆုံးခဲ့တဲ့ပြစ်ခတ်ခဲ့တဲ့သေနတ်သမားကိုဆက်လက်ရှာဖွေနေတာနဲ့အတူပြစ်ခတ်မှုဖြစ်ခဲ့တဲ့လူဝစ်စတန်မျိုးကကြောင်းအလုံးကိုဒီနေ့တောက်ကြနေမှာဆက်ပိတ်ထားပါတယ်။စက်တာရင်းနေတဲ့ကပြည်နယ်ဒေသခံတွေကိုအိမ်ပြင်မထွက်ကြဖို့နဲ့အိမ်တကားတွေပိတ်ထားဖို့ပြည်နယ်တာဝန်ရှိသူတွေကဒေသခံတွေကိုညွှန်ကြားထားခဲ့ပါတယ်။သေနတ်သမားလူမျိုးနေဆဲဖြစ်တာမို့ဒီနေ့တောက်ကြမှာလဲလူဝစ်စတန်မျိုးကအစိုးရကြောင်းတွေကိုဒုတိယနေ့အဖြစ်ဆက်ပိတ်ထားမယ်လို့ပညာရေးမှူးချုပ်လန်ဂလေးစ်ကကြေညာပါတယ်။လူဝစ်စတန်မြို့မှာဘိုဒူးနေညာကဘိုးဝင်းဘိုလင်းကစားရုံနဲ့အရက်ဘားတစ်ခုတည်းကိုတနသမားအဖြစ်မတင်ကားသူရောဘတ်ကက်ဝင်ရောက်ပစ်ကတ်ခဲ့လို့18ယောက်သေဆုံးပြီး13ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့အမိန်လိုက်နာမှုမရှိတဲ့တပ်ဖွဲ့ဝင်တွေကိုရုရှားစစ်တပ်ဘက်ကကွပ်မျက်ခဲ့တဲ့အကြောင်းသတင်းတွေရရှိပါတယ်လို့ American Inquirer ကကြားသာပေးနေကထုတ်ပြန်ပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာစိတ်သက်ရေးရာအရာခိုင်မာမှုမရှိတဲ့တပ်ဖွဲ့ဝင်တွေကိုရုရှားဘက်ကကွပ်မျက်လိုက်တဲ့အကြောင်းခိုင်လုံတဲ့သတင်းတွေရပါတယ်လို့ Inquirer လုံခြုံရေးကောင်စီပြောခွင့်ရ John Gabri ကပြောတာဖြစ်ပါတယ်။အမြောက်တပ်ကတပ်ဖွဲ့ဝင်တွေဟာအမိတ်မနာခဲ့ဘူးဆိုရင်တပ်ရင်းတစ်ခုလုံးကိုတေတံပေးမယ်ဆိုပြီးရုရှားတပ်မှမှုတွေကချင်းချောက်တဲ့အချက်လက်တွေကိုလည်းရရှိတယ်လို့သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးနိုင်မှုအမေရိကန်ပြည်ထောင်စုဆိုင်ရာရုရှားတန်ရုံးကို VOA ကအီးမေးလ်နဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာအကြောင်းပြန်တာမရှိပါဘူး။မကြသေးခင်တုန်းကမှယူကရိန်းနိုင်ငံ Article မြို့နားကရုရှားတပ်ဖွဲ့ဝင်တချို့တေဆုံးမှုကတော့အမိတ်နာမခံတဲ့အတွက်ရုရှားဘက်ကကွပ်မျက်ခဲ့တာဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်။ဒီလိုမျိုးအော်တိုဘာလလေကလေးကယူကရိန်းနဲ့ရုရှားတို့ကြားမှာတိုက်ပွဲတွေဖြစ်နေချိန်မှာတော့ရုရှားတပ်တွေကျုံနေခဲ့တယ်လို့တပ်ဖွဲ့ဝင်တွေကိုအမိန့်ဖီဆန်သူတွေလည်းရှိတဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ဒီကနေ့မှာပဲညီနောင်မဟာမိတ်၃ဘွဲ့ဆစ်စင်ရေးတစ်တုံညာနှစ်ခွန်စတင်လိုက်တဲ့အကြောင်းဖြစ်ပါတယ်။ကိုကန်တအောင်နဲ့ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကဆစ်စင်ရေးတစ်တုံညာနှစ်ခွန်ကိုစတင်တဲ့အကြောင်းဒီကနေ့အော်တိုဘာလ28ရက်နေ့မှာကြေညာလိုက်ပါတယ်။ကြေညာပြီးမှပဲချင်းရွှေဟော်မြို့အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာ၁၀နေရာကိုတပြိုင်တည်းထိုးဆစ်စင်တိုက်ခိုက်ပါတယ်။တရုတ်မြန်မာနယ်စပ်ကုံတွယ်ရေးရဲ့အဓိကလမ်းဖြစ်တဲ့လာရှိုမူဆယ်နဲ့လာရှိုချင်းရွှေဟော်လမ်းမတွေကိုလည်းရက်အကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းနဲ့တကယ်လို့ဖြတ်တန်းသွားတယ်ဆိုရင်ပြင်းထန်စွာအရေးယူမှာဖြစ်ကြောင်းကိုကန်တက်ကကြေညာပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ပြပြပေးပါရှင်။
ကိုကန် MMDA တောင်းတီအန်အယ်လီရခိုင်အေတို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ကပြည်သူတွေကိုကာကွယ်ရေးမိမိတို့ဒေသကိုပုံမထိန်ချုပ်နိုင်ရေးစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကိုကာကွယ်ရေးစစ်အာဏာရှင်စနစ်အမြင့်ပြည့်ရေးနဲ့ကြားဖြင့်ခေါ်အွန်လိုင်းလိမ်လည်မှုများပပျောက်ရေးစတဲ့ရည်ရွယ်ချက်တွေနဲ့စစ်စင်ရေးတစ်တုံညာနှစ်ခုကိုစတင်ကြောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်ဒီလိုကြေညာပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းဒေသအတော်များများမှာတိုက်ပွဲတွေစတင်ခဲ့တယ်လို့ညီနောင်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တောင်တီအန်အယ်လီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒူးပိုမူကြီးတားအိုက်ချော်ကပြောပါတယ
်။တိုက်ပွဲကတော့ဒီကတော့ဒီချီချီဟော်ဘက်မှာဖြစ်တဲ့ဒီတမ်ခမ်းမြို့နယ်ရဲ့ကျွန်တော်ဒီလာရှိမြို့နယ်ရဲ့အနေဖြစ်သွားတာပဲဖြစ်တယ်။မနေ့ကတော့မိုးကိုမြို့နယ်နဲ့ကျွန်တော်ကတောင်ချိုမြို့နယ်ဘက်မှာဆက်ဖြစ်တယ်ပေါ့။အာဒီလာရှိမှာဆိုရင်၃နေရာ၄နေရာလောက်ဆိုရှိတယ်ဒီတမ်ခမ်းဘက်လည်းနေရာ၃နေရာလောက်ရှိတယ်။အလားတူဒီချီချီဟော်လည်း၃နေရာလောက်ရှိတယ်ဆိုတော့အကြံဖြစ်လို့သိရတာပေါ့။ဒီနေရာတော့မသိရသေးဘူး။
ချင်းရွှေဟော်နဲ့လာရှိုဘက်တိုက်ပွဲတွေမှာစစ်ကောင်စီကဂျက်တိုက်လေယာဉ်စစ်ရဟန်းရင်တွေနဲ့တိုက်ခိုက်တာတွေရှိကြောင်းလည်းပြောပါရယ်ဒီနေ့မနက်ပိုင်းမှာတော့ချင်းရွှေဟော်မြို့ကိုကိုကန့် MND ကတင်းယူတိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဒူဘုံမူကြီးတာအိကျော်ကတော့အသေးစိတ်မသိရသေးဘူးလို့ပြောပါရယ
်ချင်းရွှေဟော်ဘက်ကတော့ကျွန်တော်တို့မသိရသေးတဲ့နေရာတွေဒီစခန်းအနေနဲ့ကတော့မနေ့ကတော့ အာနောင်ရှင်မြို့နယ်ထက်ကဒီတန်ဘူကြီးရမှာရှိတဲ့တပ်စခန်းတစ်ခုဟိုအသိပေးရလာလို့ရှိတဲ့ဒီနဲ့မနေ့မှာတော့အာဒီနမ်ခမ်းမြို့နယ်အဘယ်မှာရှိတဲ့73မိုင်တာဝါတိုင်းစခန်းပေါ့အာအမတ်မီယာတင်းကြီးရတော့ရှိတယ်အာကျွန်တော်အားလုံးကတော့အာကျွန်တော်အဖေဆိုမရသေးဘူ
းဒီစခန်းလေးဟာအဓိကတန်တီအန်အယ်တက်ကသိမ်းယူခဲ့တဲ့စခန်းလေးဖြစ်ပါတယ်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကချင်းရှီရော၊ကွန်းလုံ၊မုံကို၊လာရှိုနန်ကျွမ်းမြို့အခြေစိုက်စစ်ကောင်စီရဲ့တပ်စခန်းတွေကိုဒီနေ့မနက်9နာရီလောက်မှတိုက်ခိုက်ခဲ့ကြောင်းကိုကန် MNDA တပ်ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ရှမ်းမြောက်ဒေသတိုက်ပွဲတွေအတွင်းရဲတပ်ဖွဲ့ဝင်နဲ့ပြည်သူစစ်တချို့ကြာဆုံးခဲ့တယ်လို့အတည်ပြုပါတယ်။အဲ
အဲ့မှာတော့ကျွန်တော်တို့ဒီထောင်စိတ်နေရာမှာတော့ရဲတပ်ဖွဲ့ဝင်တွေဒီသစ်တွေကြဆုံးကြတာရှိတယ်။အဘဘက်မှာလည်းရဲတပ်ဖွဲ့နဲ့ဒီသစ်တွေကြဆုံးကြတာရှိတယ်။အဲပြီးရင်ကျွန်တော်ချင်းရွှေဟော်မြို့ထဲကိုဝင်ပြီးတော့ကြာရခင်ပုတ်ကန်ဒေတာရဲခေါင်းဆောင်ဖြစ်တဲ့ဦးပယ်ဆောက်ချင်းရဲ့ဟိုတယ်ကိုဝင်သွားတာရှိတယ်။ဝင်သွားပြောကြာအဲ့ဒီကဟိုတယ်ဝန်ထမ်းတွေနဲ့ရဲသားတွေကိုလန်တစ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတာရှိတယ်
။နောက်ကရဲ့အနောက်ဘက်မှာလည်းတိုက်ပွဲဖြစ်ပွားနေတာမှာစစ်တပ်စခန်းတွေမကြပေမဲ့ရဲတပ်ဖွဲ့ဝင်နဲ့ပြည်သူစစ်စခန်းတစ်ခုကျသွားတယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောပါတယ်။ချင်းရွှေဟော်နဲ့ကုန်းလုံဘက်မှာ MMDA ကတိုက်ခိုက်နေပြီးတော့လာရှိုးသိန်းဒီဘက်မှာတော့ TNLA နဲ့ AA ပူးပေါင်းတပ်တွေကတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောပါတယ်ဒီနေ့တိုက်ပွဲတွေအကြောင်းကိုမေးဖို့ကိုကန့်တိုင်းသားလက်နက်ကိုင် MMDA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကိုကန့်ဒေသခံတဦးကတော့ချင်းရွှေဟော်ကို MMDA ကသိမ်းယူလိုက်တယ်လို့လောက်ကင်ဘက်မှာလည်းအခြေအနေကရှုပ်ထွေးနေကြောင်းအခုလိုပြောပါတယ
်ချင်းရွှေဟော်မျိုးကတစ်ပြီးခုံးမှာပေါ့ငါကကုန်းလုံလေးမှာဖြစ်တာဟုတ်တော့လက်တက်ကြီးရောလက်နက်ကြီးရောကြည့်လို့ကြည့်ရတော့ဘာမှမဖြစ်ဘူး။ဘာပါတော့ကြည့်ရပြီလေပေါ့။အခုလုံးစခန်းလေးခုံးလုံးဝင်သွားတော့ပေါ့။ယူတင်ရတယ်ကြည့်တော့ပေါ့။ဖောင်းစိတ်တော့ပြုတ်ပြတ်ထွက်တဲ့စစ်စစ်ကြီးခေပေါ့။ဝါဝါကွာလို့သူကတည်းကတည်းကနဲ့ခက်ရ။ကိုပစ္စည်းတွေစစ်စစ်တဲ့ခက်ခက်ကြီးလည်းဝင်သွားတော့ပြောတယ်ပေါ့။ကြည့်ရမှလည်းခုပြေကုန်။အခုလောက်ကလည်းမြူလေးလေးအခုလည်းလည်းအေးတခါကြပြေကုန်။အခုလောက်ကမြူလေးလေးရိုးရိုးဖြစ်နေအခုလက်ရှိ
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်အရှေ့ပိုင်းဖောင်းဆိုင်ဘက်မှာလည်းဒီနေ့တနေ့လုံးနီးပါးလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းမုံကိုဒေသခံတို့ကပြောပါတယ်
မမကြီးသုံးနိုင်ခွဲပြစတာဗျာသူချင်းပြလက်မကြီးကိုတင်နေတော့မယ်ဗျာခေါင်းချန်ဖောင်းတယ်တော့
ဘုံကိုဒေသခံတွေဟာနေရင်ပြင်ပမထွက်ပဲလုံခြုံရနေရမှာနေထိုင်နေကြတယ်လို့လည်းပြောပါတယ်။လာရှိုးဘက်မှာတော့ဒီမနက်၄နာရီလောက်မှာလာရှိုးမြို့အရှင်းမြောက်ဘက်ပိုင်းကတပ်စခန်းတွေကိုတိုက်ခိုက်ခဲ့သလိုအေရှာဝေါ်တိုးဂိတ်ကိုလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့ဒေသခံတယောက်ကပြောပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမှာနေရာအနှံ့တိုက်ပွဲတွေဖြစ်ပွားနေစဉ်အတွင်းလက်နက်ကြီးကြားတာကြောင့်နန်ခမ်းမြို့နယ်မှာကလေးငယ်တအူသေဆုံးခဲ့သလိုကိုခိုင်မြို့နယ်မှာကလေးတအူနဲ့အမျိုးသမီးတအူသေဆုံးခဲ့ပါတယ်။လောလောဆယ်မှာတော့လာရှိုးချင်းရွှေရော်လမ်းနဲ့လာရှိုးမူဆယ်လမ်းဟာအတော်လာရက်ဆိုင်နေပြီးတော့နေဆက်ကုံသွဲကြီးလက်ရက်တက်နေသလိုလာရှိုးလေစိတ်ကိုလည်းယာယီပိတ်ထားလိုက်ပြီးဖြစ်ပါတယ်။လောက်ကိုင်းနဲ့ချင်းရွှေရော်ပါဝင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဟာတချိန်ကကိုကန့် MMDA တပ်ဖွဲ့ကထိန်းချုပ်ထားတဲ့ဒေသဖြစ်ပါတယ်။2009ခုနှစ်မှာမူဝေးစေးနဲ့လက်နက်ဆက်ရုံတွေကိုရှင်းလင်းဖို့ဆိုပြီးတော့မြန်မာစစ်တပ်က MMDA ကိုတိုက်ထုတ်ခဲ့သလို2015မှာတော့ MMDA ကပြန်လည်ထိုးစစ်ဆင်ခဲ့တာကြောင့်တလားကျော်ကြာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့မှုပါတယ်ခင်ဗျာ။
ဒါကတော့ညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ရဲ့စစ်စင်ရေး1320ကိုဒီကနေ့စတင်တဲ့အကြောင်းသတင်းကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီတိုက်ပွဲကြောင့်ချင်းရွှေဟော်နဲ့လောက်ကင်ဘက်ကလုံခြုံရေးအခြေအနေကိုလည်းတဆက်တည်းတင်ပြပေးကြပါတယ်ဆီယာနာရှင်အမြင့်ပြည့်ရေးနဲ့တရုတ်မြန်မာနယ်စပ်အပါအဝင်မြန်မာတနိုင်ငံလုံးမှာကျယ်ပြန့်နေတဲ့အွန်လိုင်းလောင်းကစားလိမ်လည်မှုတွေပပျောက်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတရုတ်မြန်မာနယ်စပ်အဓိကနေရာတချို့ကိုဒီကနေ့အောက်တိုဘာလ28ရက်နေ့ကစတိုက်ခိုက်ခဲ့တဲ့အထက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့တွေလည်းပါဝင်ပါတယ်ဒီကနေ့နေ့လယ်ပိုင်းအဲ့ဒီဘက်မှာဖြစ်နေတဲ့လုံခြုံရေးအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ
်တရုတ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုအကာအကွယ်ပေးနေတဲ့မြန်မာစစ်ကောင်စီနဲ့တူလက်အောက်ခံပြည်သူစစ်တွေကြီးစိုးတဲ့တရုတ်မြန်မာနယ်စပ်ကအဓိကနေရာတချို့ကိုမြောက်ပိုင်းမဟာမိတ်၃ဘွဲ့ကဒီကနေ့တောက်ကြနေမနက်အစောပိုင်းကတကြိမ်နဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတခုဖြစ်တဲ့ချင်းရွှေဟော်မျိုးကအကောက်ခွန်ဂိတ်တစ်ခုကိုကိုကန့်တိုင်းရင်းသားလက်နက်ကိုင် MDAA ကဒီနေ့မနက်အစောပိုင်းမှာပဲတိုက်ခိုက်ခဲ့ပြီးမျိုးကိုလည်းထိန်းချုပ်ထားတယ်လို့ဒေသခံတချို့က VOA ကိုပြောပါရယ်မနက်7နာရီလောက်မှာတော့ကိုကန့်ဒေသလောက်ကိုင်မျိုးနာကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေရောက်လာတယ်လို့လည်းပြောပါရယ်လောက်ကိုင်မျိုးထဲမှာတော့စစ်ကောင်စီလက်အောက်ခံလက်နက်ကိုင်ပြည်သူစစ်တွေလုံခြုံရေးယူထားတယ်လို့လည်းဒေသခံတို့က VOA ကိုပြောပါရယ်
ဒီလိုလိုပဲတော့မြေလုံးမှာတော့ပုံမျိုးရှိစစ်စစ်ပြုတ်ပေါ့နော်။ဆန်ဒီလေးအကုန်လုံးပြေးထားတယ်ပေါ့နော်ဒီ
နောက်ကျစီးပွားရေးကြတော့ဘယ်လိုဖြစ်လာလဲ။နောက်ကျွန်တော်တို့လောက်ကနားရီတို့အင်းနေပေါ့နော်။ရှိရှိတော့ကလည်းပဲ။ဘယ်နဲ့လည်းလူတွေကျွန်တော်တို့ဒီလိုလိုရတော့ကျွန်တော်တို့ဒီအဲကြီးကြီးဆက်တယ်ပေါ့နော်။ကြီးကြီးဆက်တယ်အခုကြီးကြီးဆက်တယ်ပေါ့နော်။အဲ့ဒါလေးကတူအပြင်းထန်မှရှိနေပြီပေါ့ဟုတ်။ဒီဘာလည်းမောင်းနေဒီမှာဒီကြံမရှိဘူးဒါကလည်းမျိုးရလည်းတိတ်ဒီဘာလည်းလည်းတော့ဘာမှမရှိဘူးအဲ့ဒီကောင်ကအာကျွန်တော်ပါကင်ကိုရောကြာချမ်းပေါ်လင်းကုန်လေအဲ့ဒါလည်းများတာပေါ့နော်အဲ့ဒါမရှိဘူးဒီတော့လောကမျိုးရတဲ့ဘာမှလောစားလို့များတယ်လို့ဖြစ်သွားမှာပေါ့နော်အဲ့လို
မူဆယ်ကုခိုင်လာရှိုးစတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာလည်းဒီကနေ့တပြိုင်တည်းဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လာရှိုဟိုပိတ်တိုးဂိတ်မှာဒီကနေ့မနက်6နာရီလောက်မှာပစ်ခတ်မှုတွေရှိပြီးလူထိခိုက်ဒေဆုံးမှုတွေရှိတယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းကလူမှုကူညီအဖွဲ့တစ်ခုက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီမှာဒီမိဆွဲထုတ်နေလို့လေဘုံဖြစ်ဆောင်လို့ပေါ့ဒါပေမဲ့ကျွန်တော်ခံရရတဲ့ဒီမှာဒီပါရီရောကျွန်တော်တို့ပြုနေရတယ်ဒါပေမဲ့နှစ်ယောက်ကတော့ကျွန်တော်တို့ဖိအုပ်မျိုးကိုပူထားတယ်ဒါပေမဲ့ပြင်းထန်တိုင်းရတော့မဟုတ်ဘူးပြတာရှိပစ်ရှိဘက်က
ဒီအစိုးရဟာအွန်လိုင်းရာဇဝတ်မှုတွေကိုပြက်ပြက်သားသားရှင်းလင်းသွားမယ်လို့ကြေညာပြီးတဲ့နောက်မှာမြန်မာစစ်ကောင်စီ UWSA ဝါနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိသူတွေကိုပူပေါင်းဖို့တိုက်တွန်းနေပါတယ်မြန်မာနိုင်ငံတွေကအွန်လိုင်းငွေလိမ်ဂိုင်းတွေမှာအလုပ်လုပ်နေသူ 9,000 ထက်မနည်းကိုလည်းဖမ်းမိခဲ့တယ်လို့တရုတ်ဆိုရဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ညီနောင်မဟာမိတ်အဖွဲ့ရဲ့တပြိုင်နက်တည်းတိုက်ခိုက်မှုအပြီးမှာလုံခြုံရေးအခြေအနေကိုကိုငင်းညာကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းပါပဲဒီလိုတိုက်ခိုက်တဲ့အပေါ်မှာစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုလည်းတင်ပြပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီနဲ့တပ်ဆိုင်တဲ့နေရာတွေကိုကိုကန့်တအောင်းနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့တွေကတိုက်ခိုက်တာကတော့အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်တဲ့လောင်းကစားမှုတွေကိုစစ်တပ်ကနေဖမ်းဆီးခဲ့လို့ဖြစ်ပါတယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ပါတယ်။ဒီကနေ့တိုက်ပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တို့တေဆုံးခဲ့တယ်ဆိုတော့ကိုလည်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမတ်နေခါဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ကဲ့ဒီရှမ်းမြောက်မှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါရှင်။အခုကျွန်တော်တို့ကြားတော့ကချင်းရွှေဟော်ကြာသွားတယ်လို့လည်းပြောရဲ။နောက်တစ်ခုကနေရာ9နေရာမှာဒီညီနောင်သုံးဘွဲကဝင်တိုက်တယ်ဆိုတဲ့ဥစ္စာမျိုးတွေလည်းပြောရဲ။ဒီပေါ်မှာဗိုလ်ချုပ်တို့ဘက်ကဘယ်လိုများဟိုတုံ့ပြန်ကြမှာလဲရှင်
။ဒီနေ့မနေ့ပိုင်းမှာကျွန်တော်ချင်းရွှေဟော်ရဲ့လောက်ကန်ရဲ့နောက်ဆက်ကန်ဒီတိန်ဒီနားလေးတဝိုက်ရဲ့လာရှူရဲ့အရှိတ်ချိုင်းရဲ့မှာတော့တို့တိုက်ပွဲဖြစ်စဉ်ဖြစ်ပါကြတာရှိတယ်။အဲချင်းရွှေဟော်မှာကတော့ကျွန်တော်ဒါချင်းရွှေဟော်နားလေးမှာရှိတဲ့ဖောင်စိတ်နေရာပေါ့ဖောင်စိတ်ကျွန်တော်ဒါနေသားကုံတွေခွင့်ထားတဲ့နေရာရဲ့အပြီးရင်တော့ဒီအပေါ်ဘက်မှာရှိတဲ့တာပါတရားနေရာတွေတိုက်ခိုက်ကြတာရှိတယ်။အဲအဲ့ဒီမှာတော့ကျွန်တော်ဒီဖောင်စိတ်နေရာမှာတော့ရတပ်ဖွဲ့ဝင်တွေကဒီဒီစစ်ကြဆုံးကြတာရှိတယ်။ဒါဘာပဲမှာလဲရဲတပ်ဖွဲ့နဲ့ဒီဒီစစ်တွေကြဆုံးကြတာရှိတယ်။အဲပြီးရင်ကျွန်တော်တို့ချင်းရွှေဟော်မြို့ထဲကိုဝင်ပြီးတော့ကြာရခင်ကိုကန့်ဒေတာရဲခေါင်းဆောင်ဖြစ်တဲ့ဦးပေဆောက်ချင်းရဟိုတယ်ကိုဝင်သွားတာရှိတယ်။ဝင်သွားတော့ကြာအဲ့ဒီကဟိုတယ်ဝန်ထမ်းတွေနဲ့ရသားတွေကိုနန်တစ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတာရှိတယ်။နန်တစ်ဆိုတာတော့ကျွန်တော်တို့ဒါဝအထူးဒေတာဖြစ်တယ်။ဝအထူးဒေတာနဲ့ထဲကိုခေါ်သွားတာရှိတယ်။ဒီရတော့ဒီရပ်သားတွေကိုပြန်လုပ်ပြီးတော့ကဒါဒေတာကိုကျွန်တော်ဒါဆက်တော့ပြီးပြန်လုပ်ပြီးတောင်းဆိုလေးရှိတယ်။အပြီးရင်တော့ကျွန်တော်တို့ဒီလောက်ကင်ရဲ့အနောက်ဖက်မှာလည်းတပ်ပွဲဖြစ်ပါကြတာရှိတယ်။ဒီတမရော့စခန်းနေနေတဲ့ကတော့ကြာဆုံးခဲ့တယ်မရှိဘူး။လုံခြုံရေးယူနေတဲ့ရဲတပ်ဖွဲ့ဝင်ကြီးကြီးစစ်အခန်းနှစ်ခုလောက်ကျွန်တော်ကြာဆုံးခဲ့တာရှိတယ်။ဒီလောက်ကင်ရဲ့ကျွန်တော်ချင်းရွှေဟော်ရဲ့ကွန်လုံဘက်မှာတော့ကွန်လုံရှေ့ဘက်ချမ်းဘက်မှာတော့ကျွန်တော်တို့ MNT အဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်တယ်။ပိန်ဒီအနီးတစ်ဝိုက်နဲ့လာရှူရှေ့ဘက်မှာရှိတဲ့ဒီလုံလုံရေးနေရာတချို့ကိုတော့ ENL နဲ့ AE နဲ့ပူးပေါင်းတိုက်ခိုက်ခဲ့တယ်ဆိုတာတင်းဆိုရရှိခဲ့တယ်။တမ်ဘော့စခန်းဒီချောက်ဆုံးကြတော့မရှိသေးဘူး။အခုတော့ကျမှာတော့ချင်းရွှေဟော်နဲ့ကွန်လုံရဲ့ဓာတ်ရဲမှာရှိတယ်အာတရားသူလမ်းမကြီးနေရာဒီတချို့နေရာတွေမှာဒီ MND အဖွဲ့တွေဝင်ရောက်နေတယ်ဆိုတော့သိရတယ်အခုချိန်ထိကတော့ကျွန်တော်ချင်းရွှေဟော်နဲ့ဒီလောက်ကနေနောက်ဖက်ချမ်းမှာတော့ဒါတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာဖြစ်တယ
်အဲ့တော့လက်ရှိဒီလိုမျိုးတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာကောဗိုလ်ချုပ်ဘက်ကဘယ်လိုသဘောထားမျိုးရှိပါလဲရှင
်ကျွန်တော်အနေနဲ့ကအဲ့ ေဂဒေတာကင်းရင်အေဂျင်ကိုတရုတ်နိုင်ငံနဲ့ပြတ်လို့ပူးပေါင်းဆောင်ရွက်လျက်ရှိတယ်။ပြီးရင်ဒီ MNDA နေနဲ့ကရေစကန်ကတော့2015ဖေဖော်ဝါရီလလောက်မှာလောက်ကိုင်းမှာဒီလိုမျိုးဆောင်ရွက်ခဲ့တာမျိုးရှိတယ်။ဆောင်ရွက်ခဲ့တာမျိုးရှိပြီးခုအချိန်မှာလည်းနောက်ကတစ်ချိန်ဆောင်ရွက်လာတာမျိုးပဲဖြစ်တယ်။ကျွန်တော်တို့အနေနဲ့ကလည်းသချင်းရွှေခေါ်တဲ့နေသဒေတာမျိုးဖြစ်တဲ့အတွက်လုံခြုံရေးရလောက်ကကိုင်းရတာကန့်သတ်ချက်တွေရောရှိတယ်။ဆိုတော့ကျွန်တော်တို့အခြေအနေကိုပြန်လည်ထိန်းချုပ်နိုင်အောင်ဆောင်ရွက်လျက်ရှိတယ်။ချင်းချွတ်မှရှိတယ်ကျွန်တော်တို့တပ်စခန်းနေရှိတယ်တပ်စခန်းနေနေကတော့ကြာဆုံးခြင်းမရှိဘူးသို့တော့ခုချိန်ကြီးတော့ဒီတိုက်ပွဲချက်ပွားနေမှာဖြစ်တယ်။ကျွန်တော်ပြောဆိုရတော့လက်ကဒေတာတည်ငြိမ်အကြံရေးအတွက်တရုတ်နဲ့မြန်မာနဲ့နေရာပူးပေါင်းဆောင်ရွက်နေချိန်မှာဒီလိုပေါင်းရမ်းသူများအနေနဲ့ဒါလာရောက်ဒါတိုက်ခိုက်ခြင်းနဲ့ဖြစ်တယ်
။အဲ့တော့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးကိစ္စဆောင်ရွက်နေတဲ့ချီနီကကဘယ်လိုများဆက်ဖြစ်သွားမလဲရှင
်ကျွန်တော်အနေနဲ့ကဒီငညာရေးမှလည်းအားလုံးကိုကံကံပြီးသားဖြစ်တယ်သို့တော်ဒီအဖွဲ့ဒီအနေနဲ့ကဒီတရုတ်မြန်မာနေသတိသာတည်ငြိမ်ရေးတရုတ်မြန်မာဒီနေသတိသာကုံတွယ်ကုံတွယ်ရေးကိုအဓိကထားပြီးတိုက်ခိုက်လာတာလို့မြင်တယ်နောက်တစ်ခုကတော့ဒီရပ်ပိုင်းအတွက်မှကျွန်တော်တို့အနေနဲ့ဒီအွန်လိုင်းကနေငွေလိမ်နဲ့လောင်းကစားမှုလုပ်နေတဲ့အွန်လိုင်းကနေကျွန်တော်တို့မတရားမှုတွေဆောင်ရွက်နေတဲ့ဒါအဖွဲ့တွေကိုတရုတ်မြန်မာနိုင်ငံပူးပေါင်းပြီးတော့အထူးသစ်စင်ရေးတရားနေဆောင်ရွက်ခဲ့တာဖြစ်တယ်။ဆောင်ရွက်ခဲ့တဲ့အချိန်မှာဒီ MND တို့ပြီးရင်ဒီ TNL တို့ရဲ့တချို့သောဘောနော်ပေါင်းကစားမှုတွေကိုကျွန်တော်တို့ဖန်ဆီးရမိတာရှိတယ်။ဒီကိစ္စတွေနဲ့လည်းဆက်ဆက်နေနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်။
ဒါကတော့ညီနောင်မဟာမိတ်အဖွဲ့၃ဖွဲ့ရဲ့တိုက်ခိုက်မှုအပေါ်ကိုစစ်ကောင်စီရဲ့တုံ့ပြန်ချက် VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲ။ဒီလိုရှမ်းမြောက်မှာတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲကရင်ဘက်မှာလည်း KNL ပူးပေါင်းတပ်တွေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသား၃ဖွဲ့ကနေထိုးစစ်ဆင်တိုက်နေတဲ့အချိန်ထဲမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကျုံတိုးမြို့နယ်တွေမှာလည်းကရင်မျိုးသားလူမျိုးရေးတက်မတော့ KLL PDF ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေကိုမိရှုခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုမြဝတီဖအံမော်လမြိုင်အထိလည်းကားလန်းတွေယာယီပိတ်ထားပါတယ်။ VOA သတင်းတောက်မတ်အေးအေးမှသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီပြစ်မှတ်10ခုထက်မနည်းကိုညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲကအငိုက်ဖမ်းပြီးတော့တိုက်ခိုက်ခဲ့ချိန်တောင်ပိုင်းကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကျုံတိုးမြို့နယ်တွေမှာလည်းကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ပူးပေါင်းတပ်တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်အောက်ခံဆာယဖရုံနဲ့ရဲသတင်းတပ်ဖွဲ့ရုံတွေမီးလောင်ပျက်စီးသွားခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုအခုလိုပြောပါတယ်။
မမျိုးရင်းတိုက်ပွဲဖြစ်တာပေါ့နော်မျိုးရင်းတိုက်ပွဲမှာကင်းတန်နေတဲ့ကျွန်တော် PDF ပူပေါင်းတပ်ဖွဲ့တွေတော့တပ်ဖွဲ့ဖြစ်တော့ကျွန်တော်ဆာယဖရုံးရဲ့ SP ရုံးရဲ့ကျွန်တော်မျိုးဆက်စည်းခဲ့တယ်တိုက်ပွဲတော့နည်းနည်းကြီးရဲ့နေထိုင်တဲ့ရက်ကွက်လူတို့တွေကတော့ဒီဆာယဖုံကြီးကြောင့်အချို့ကလည်းမိအောင်ပုံကိုချင်းတူပြီးတော့နေနေကြရတာပေါ့မျိုးရင်းကတော့တွားလာမရှိဘူးဖြစ်ကြောင်ဖြစ်သွားတယ်အဲခန့်လိုက်ရဒီကိုတခွန်နေဘူးကန်ကောင်ကနေပြီးတော့နည်းနည်းကြီးနဲ့ဆက်ရက်ပြတ်တယ်
ကော့ဂရိတ်မြို့ရင်းမြို့ပြင်မှာနှစ်ဖက်တိုက်ပွဲတွေဒီကနေ့တောက်ကြနေမနက်ကနေနေ့လယ်ပိုင်းအထိရှိခဲ့ပါတယ်စစ်ကောင်စီဘက်ကတိုက်ဆုံသူဖမ်းမိထားသူတွေရှိကြောင်းနဲ့လက်နက်ခဲယမ်းတွေတင်စီရမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်တဲ့အတွက်မြောက်ရီမြို့ကနေဖအံမော်လမြိုင်အထိကားလမ်းတွေလည်းပိတ်ထားပြီးကားတွေလမ်းမှာရပ်နားထားရတယ်ဆိုပြီးကုန်တယ်တဦးကလည်းပြောပါတယ်အဲ
မနက်9:00ညစလာတယ်9:00ညမနက်9:00ညချစ်တော်တော့အဲ့ကျပြတော့အခုတော့အဲ့ဒါတော့တောင်းမတောင်းဝင်လာ။ကော့ဂရိတ်မှာတော့ကော့ဂရိတ်မှာတော့ဆက်နေသွားပြီ။တောင်းနှောင်းဝင်လာပြီးတော့ license နဲ့။အဲဟောက9တိုင်းနဲ့9တိုင်းဆိုတော့ကျွန်တော်ဒီဂျိုးကြားရမှာကျုံတူနဲ့ကော့ဂရိတ်ကြားပေါ့။အဲ့ဒီမှာတော့ကားလေးပြတ်လာတယ်
။ကော့ဂရိတ်ကော့နွဲ့9တိုင်းကြာင်းကျုံတူကြားကလေးမော်လမြိုင်အထိလမ်းနေပိတ်နေပြီးခကြီးသွားပြည်သူတွေနဲ့ကုန်တယ်တွေကလည်းပြစ်ခတ်မှုတွေကြောင့်စိုးရိမ်နေကြပြီးလမ်းနေမှာပဲကားတွေရပ်နားထားရတယ်လို့လည်းပြောပါတယ်။ကော့ဂရိတ်မြို့တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံတွေလည်းထိခိုက်မှုတွေရှိခဲ့တယ်ဆိုပြီးသိရပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ကော့ဂရိတ်မြို့နယ်အရှိချမ်းစင်ကုန်းကျေးရွာနဲ့ဒဇန်ကူးကျေးရွာအနီးမှာအော်တိုဘာလ24ရက်နေ့ကလည်းစစ်ကောင်စီရဲ့တပ်မလေးလေးလက်အောက်ခံခမရ209တပ်မ22လက်အောက်ခံခမရ137ခလရ237တို့နဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကခမရ ၂၀၀ခုနှစ်တိုက်ရဲမှုအပါအဝင် 12 ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူ 8 ဦးလောက်ရှိခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းထိခိုက်ဒဏ်ရာရသူတချို့ရှိခဲ့တယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကကော့ကရိတ်မြို့နယ်စင်ကုန်းမောင်းမရွာတဲ့ကမိုင်ကုန်းရွာတဲ့နေရာတွေကို၃ချိန်၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်။
မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ28ရက်တောက်ချနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတစ်ခုမှာမွေးဖွားကြီးပြင်းခဲ့ပြီးတော့ဥရောပနိုင်ငံတစ်ခုဖြစ်တဲ့ဖင်လန်နိုင်ငံရဲ့အလှမယ်စင်မြင့်ထက်မှာနေရာတစ်ခုရနိုင်မှုအချိန်နှစ်ပေးပြီးတော့ရုပ်ပိုင်းစိတ်ပိုင်းကြန့်ခိုင်အောင်လို့အများကြီးအားထုတ်ကြိုးပမ်းခဲ့ရပါတယ်လို့ဖင်လန်နိုင်ငံရဲ့ဒီနှစ်2023ခုနှစ်အလှမယ်ပြိုင်ပွဲမှာဇဂါဒင်10ဦးစီးရင်ဝင်ခဲ့တဲ့မတ်ဆန်းမြာဦးက VOA မြန်မာပိုင်းကိုပြောပါတယ်ဒီပြိုင်ပွဲကသူ့အတွက်ကိုကိုကိုယုံကြည်မှုရှိအောင်အများကြီးပြောင်းလဲပေးနိုင်ခဲ့တယ်လို့မြမအရေးကိုလည်းဖင်လန်နိုင်ငံသူနိုင်ငံသားတွေပို့ပြီးတော့မှသိလာအောင်လို့သူ့ကြိုးပမ်းနိုင်ခဲ့တယ်လို့ပြောပါရယ်ဒုက္ခသည်စခန်းကနေအလှမယ်စင်မြင့်ထက်ကိုအရောက်တက်လန်းနိုင်ခဲ့တဲ့မဆန်းမြာဦးရဲ့အတွေ့အကြုံတချို့ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ဆက်ထားပါရယ်
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါအခုလိုမျိုး VOA ရဲ့ဒီအမျိုးသမီးကဏ္ဍမှာပါဝင်ပြီးတော့အချိန်ပေးပြီးတော့အခုလိုမေးမြန်းဝင်ပြတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါအမ။အဲကျွန်တော်အင်တာဗျူးလုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်
။ Okay ပါရှင်။အဲမဆမ်းမြဦးကဒါဖင်လန်နိုင်ငံမှာဒီ2023ခုနှစ်အတွက်အလှမယ်ပြိုင်ပွဲမှာပေါ့နော်ဝင်ပြိုင်ရင်းနဲ့စကားတင်စိတ်ဦးစည်ရင်းပါပါခွင့်ခဲ့တယ်သူတယောက်ပေါ့နော်အခုကဒီနိုင်ငံမှာမွေးဖွားကြီးပြင်းခဲ့တာမဟုတ်ပေမဲ့လို့အခုလိုမျိုးဖင်လန်နိုင်ငံရဲ့အလှမယ်ပြိုင်ပွဲစကားတင်စိတ်ယောက်စည်ရင်းထီပါဝင်ခဲ့တဲ့အတွက်လည်းဒါ congratulations ပါဒါမြန်မာနိုင်ငံအမျိုးသမီးတယောက်အနေနဲ့ဂုဏ်ယူပါတယ်ရှင
် Thank you ပါမ
โอเคကျွန်တော်ကျွန်တော်သိတာဘလောက်ကမဆမ်းမြဦးကဒါဖင်လန်ကိုငယ်ဘဝမှာတော့ရောက်ခဲ့တယ်ဆိုတော့ဒါအကျဉ်းချင်းသိတယ်ပေါ့နော်ကျွန်တော်အချင်းချုပ်လေးအနေနဲ့ပေါ့နော်ဒီလိုဖင်လန်နိုင်ငံကိုဘယ်လိုရောက်သွားခဲ့တယ်လဲမိသားစုနဲ့ဆိုတာမျိုးလေးကိုအနေအချင်းပေါ့အရင်ဆုံးအချင်းချုပ်ပြောပြပေးပါလား
ဟုတ်အဲညီမရဲ့မိဘတွေကသူတို့မြန်မာပြည်ကသူတို့မြန်မာနိုင်ငံမှာမွေးတယ်သူတို့ကဟိုစားအဖေကကြာအမေကကြီးသူတို့ကလွယ်ကွာနေကြာပြင်းနေကနေထွက်လာတယ်အစ်ကြောက်သူတို့အဲ့ကနေထွက်လာတယ် and သူတို့ထိုင်းမြန်မာနယ်စမှာအဲ့မှာအခြေချခဲ့ရယ်ပြီးတော့မှကျွန်မအဲ့မှာမွေးခဲ့တယ်အသက်7နှစ်ခန့်ဂရင်းနီဒုက္ခသည်စခါမှနေခဲ့ရယ်ကျွန်မရဲ့အသက်7နှစ်ရှိတဲ့အချိန်မှာကျွန်မတို့ UN ကနေတစ်စစ်ဖင်လာကိုရောက်လာခွေ့ရခဲ့တယ်
ကျတော့အသက်7နှစ်ကနေပြီးတော့ဖင်လန်နိုင်ငံမှာနေပြီးတော့မှအဲ့ဒီမှာပဲကြီးပြင်းခဲ့တာပေါ့နော်ဆိုတော့အခုလို့ဒီအလှမယ်စင်မြင့်ဆိုတာလူတွေရှေ့ကိုထွက်ပြီးတော့မှဒီအများရှေ့မှာဟိုအလုပ်ရတဲ့အလုပ်မျိုးပေါ့နော်ဆိုတော့ဒုက္ခသည်စခန်းမှာမွေးလာတဲ့ဆိုပေမဲ့လည်းကိုကဒီလိုနေရာတစ်ခုရောက်အောင်ဘယ်လိုအားစိုက်ကြိုးပမ်းခဲ့ရလဲ
Yeah ပြောရလို့ရှိဒီကျွန်မဒီချိန်နေတိရောက်ရာမလွယ်ခဲ့ဘူးလေ it was ကျမတက်မလွယ်ခဲ့ဘူးဘာဖြစ်လို့ဆိုတော့ကျမဟိုစားသူများနဲ့နိုင်ရှည်လို့ရှိကျမဒုက္ခတွေမှာနေခဲ့ရဒုက္ခတွေမှာကြီးပြစ်လာခဲ့ရဆိုကျမငငယ်ကလေးကရခဲ့တဲ့အဲ့လိုမျိုးအခြေခအရာတွေပေါ့အဲ့လိုမျိုးမရှိခဲ့ဘူးပေါ့ so ဒီမှာရောက်တော့ကိုအရာလစ်လာတည်ယူခဲ့ရတယ်အစကနေကိုကသူများစီကနေတွားပြီးတော့မှတည်ယူခဲ့ရတယ် and နိနဲ့ချီပြီးတော့မှအဲ့လိုမျိုးအလုပ်လုပ်ခဲ့ရတာပေါ့အဲ့လိုမျိုး mental စိတ်ပိုက်ဆိုင်ရာတက်အဲ့လိုမျိုးအလုပ်လုပ်ခဲ့ရတာပေါ့တိချင်တယ်တက်ချင်တယ်အဲ့ You have to be patient with yourself. So it's very
I experience a lot of strong emotion. Casting day ma jima ro ho za a myo thami a yau 60 ko tu ro kho la le interview la lou pho tu ro a 60 ko kho la le and jima a ma Helsinki fin la ye myo ro ma yau dai chain ma bo a di casting lou dai niya yau twa dai chain ma jima aim pya let twa pyan chin ya le ba phyo le so a ma yau dai myo thami re jima tu ro chi pi lo ma jima a ya ho za
I was one of them. Eddie go the tiki yaga and it's not a ya all day. And it's not my air off. And of course, I wear we got a mutiny. Some ya, it's not the same woman anymore. Of course, it's not ya yella and go 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 let a young confident bushy ladder look on Zaya. Yeah,
you
do like my love. Yeah,
hello.
Jemaah sih potential, tu rumi gaya tu tu jemaah o alamio apa biro mac jemaah o alamio aku ini biji gaya ni, ada jang mac jemaah yang hosa jisut pinda bo tu ro. Jemaah kurai mami gaya boleh, ada kuzi macam sih kuah kuzi macam sih potential kurai mami gaya, orang macam terlalu mami gaya, and tu ro alamio jemaah
คุยกี่คุยอยู่ปีเดียร์อะไรตัวอย่างจะตามบุษย์เอ็กซ์เพียร์สคูเวทนะจุดจุดมาตัดตัวฟินแลนด์อัลลามเอ็มเอสเอ็มยาวีเอ็ดเวจงดิชูโก้มาเข็มผิวดีกาสัตว์มีเมียงเกล้าพิบาร์เรชินชีดริมแบบมีดมีกันอามาเลตุแค่เคเรจักก้า ลาเมียไปเมื่อวินจันทร์ที่เคเรียูเอเจ็ตบลูคันยูเจ็ตเนี่ยเสียสันนิดเลยสุราริโกสั่งเล่าทุ่งลิมบีมาโมซามโยนาเซนัยมาเลยคุณสับปีโรตุดาส่งเลยอเมริกันทุกคนซีซั่นโกลเด้นสับเบจมาเลยอเมริกันเงินใจธนาคารในจีเจปีโรนิสเซนไดเวอร์สตีวีซ่าดีวีซีซั่นเนี่ยอเมริกันปีดังซูมาลาบีโรมาช่วยเปล่าเฉยชาในไทยองลูนั่งเงินจะโชว์กันดูเรื่อยด้วยแลมพูนเป็นนิบาร์เลย กรีนแก่กันซ้ำไหมลูกมีอะไรที่จะได้ที่ซีซั่นกูชาวไทยในตัวเรามาเนี่ยมาในงานอะไรเลยป่าวมาเลยที่เตรียมไปยังตัวส่งเลยอเมริกันทุกคนซีซั่นมาโรอันนี้เนี่ยสกาล่าอัตรีทีวีซีซั่นต้องเจนชาวไทยกันไปโรยุ่ยเช็คแข่งกันเลยแมสซินดีจงอาทีวีซีซั่นเนี่ยประเดี๋ยวตัวเอ็ดเวจงจะโชว์กูก็เอางาสุดท้ายมีมีอันเดียดทาร์บาร์เลย
ก็อากูเซนดิอาอเมริกากูกรีนแก๊สกันเซมเป็นปอนอ่ะดีวีโปรแกรมซีซันเนี่ยยาวลาราสุรอเปโดนว่ายาวลาเลยน่าจะคู่กับดากูโซลูชันนิวยอร์กซีดีมันนี่ราสุรอนิวยอร์กกูลากเรียนิวยอร์กแทนลาราเวล่ะนิ่งลาว่าตัวอังกฤษยามาร์กาอุปโภคดีวีโปรแกรมเนี่ยอเมริกากูพีเทอร์เนี่ยเช่าเนี่ยเซตต้องเบลล่ากันอีกเบลล์ยาวไหมบอก เมื่อเราสร้างยาวเดียร์จริงๆเนี่ยนิวยอร์กมีโอเวอร์เดนยอร์ลาเกล่าเลยเมื่อเราสร้างเมสุเรชิงมาบ่เนาะเป็นนิวยอร์กตัวใหญ่เขาในสุรามิโอเอชวีเอช่วยในทางมันนิวยอร์กอุปกรณ์ทรานสโพร์ตชันเลยก้าวไม่บ่เนาะยามากันเป็นดีๆเลยสิ่งเดียวที่มาเลยตีดีสิ่งเดียวเนาะไอ้เรื่องนี้เนี่ยนิวยอร์กลาบุชวีไล่ทั้งหมดอุปกรณ์เราส่งยามาเยอะขนาดนั้นส่ว
กายไปโมยาดีเลยอะไรอย่างเงี้ยส่วนตัวหลานเราอยู่ในนี้อ่ะมันก็มันจะทำซิสเต็มดูดีบัสซิสเต็มดูเนี่ยเซนจีเรนี่อย่างบ่มันอยู่ในกามะกรีนแก่ทีวีเช่าผู้บริโภคบริโภคกูมีอะไรเออบริโภคกูมีอะไรส่วนที่โอ้โหกูที่เปิดตัวอะไรบ่เนาะที่เด็กเข้ามาก็จะเนาะแต่ทางในนั้นเสร็จโดยมาล่าสังกัดเนี่ย ตอนนี้เราฟังเสียงอะไรมาเออทีวีโปรแกรมนี้เนี่ยฟังเต็มยานุ่มเนี่ยอะไรบ้างเนาะพอเราไปแข่งนี่เนี่ยก็จะมีทีวีเต็มมาล่าสุดตัวฟังเสียงเยอะๆอ่ะไอ้ที่เรามาทีวีทั่วไปเนี่ยเราจะได้ยังทีวีอันมาทั่วไปตัดตัวจ้าวอีกบ้างเนาะอะไรเนี่ยไอ้ที่มามาตัวบอกนั่งนั่งเสร็จเดี๋ยวไอ้ที่โนเวมาล่าไงยังนี่มาทีวีอู้กูว่ากูบ้างเนาะอู้สามยอดเต็มหมดตัดยาแล้วบ้างเนาะตัดยาไปแล้วไอ้มาตัวกูว่ากูเต็มเจ็ดตัวเลยไอ้ที ဒီဘီဘလို့တရမလဲပေါ့ဆိုတော့ဒီဘီမထိုးရပါဘူးဆိုတော့ဟိုဖုန်းနေပါဘလို့တရမလဲကိုကမတိတော့ဘူးပေါ့နော်အဲ့နဲ့ဒီဘီထိုးရမယ်ဆိုတော့ဒါနေလိုက်ပြောလေ့လာတာပေါ့ဒီဘီဘလို့တရမလဲလိုက်ကြည့်တယ် information တွေ like ရှာတော့Facebook ထဲမှာတော့တွေ့တော့အဲ့ဒီ group ထဲမှာအဲ့ဒီဘီဘလို့တရမလဲဒီဘီပေါ့မှာလို့ရှိနေဘာတွေလုပ်မှာမလဲပေါ့အဲ့ information တွေရေးထားတွေ့ရအဲ့ group admin နဲ့ဒီ group member တွေကပေါ့နော်သူတို့ရဲ့အတွေ့အကြုံတွေနောက်ပြီးတော့ဒီလေးနဲ့ပတ်သက်တဲ့အားလေးပြည့်ပြည့်စုံစုံလေးရေးထားတော့ညီမအဲ့စာကြီးလိုက်ဖတ်တယ်လိုက်ဖတ်ပြီးတော့ကိုယ့်အကူပဲအိမ်ကနေဒီလေးတင်လိုက်တာပေါ့ပေါ့ပါရှင်ဟ
ိုအခုကဟိုနောက်တစ်ချိန်ပြန်ထိုးတာဆိုတော့ဟို DV ကိုဘယ်တော့နေကစပြီးတော့ DV အကြောင်းနဲ့ပတ်သက်ပြီးတော့ဘယ်တော့နေကစတည်ရလဲနောက်ဟိုအရင်ဟိုဒုံးကရောဘယ်နှချိန်လောက်ကိုရှောက်ခဲ့ဘူးလဲ
ဟုတ် DV ကိုတည်ရလीတော်တော်ချာပြီตัวบ่โต1994 November လောက်တုန်းကထင်တယ်အဲ့တော့ညီမကလေးပဲရှိသေးတယ် TV မှာလေ International News မှာပေါ့เนาะဟို TV program စပြီးဟိုတကဘာလုံးကလူတွေလည်းဟို TV ထိုးနေပြီဆိုပြီးတော့အဲ့ဒါသတင်းမှာစတွေ့ရစတွေ့တော့အဲ့မှာဟို TV ထိုးခြင်းတယ်ဒါပေမဲ့အဲ့တော့ကလေးပဲရှိသေးတော့ TV ထိုးလို့မရသေးဘူးပေါ့เนาะအဲ့မှာစပြီးတော့ TV ကိုတိတာငါကြည့်ရလို့ရှိရင်ငါ TV ထိုးမယ်အမေရိကန်ကိုသွားမယ်ပေါ့နော်အဲ့ဒီအဲ့ဒီမှာစပြီးဒီဗီကိုတည်တာဒါပေမဲ့အဲ့လိုတော့မထိုးဖြစ်ဘူးဒီဗီကိုပထမဆုံးအချိန်ထိုးဖြစ်တာက10နဲ့အောင်ပြီးသွားတဲ့အချိန်ပေါ့10နဲ့အောင်ပြီးရင်းနှစ်မှာဒီဗီကိုကိုယ့်ကိုယ်ပဲဒီဗီဖုန်းတင်ဖြစ်တယ
်ဟိုအဲ့ဒါဘယ်နှစ်ခုနဲ့လဲ
အဲ့ဒါကဟိုပေါ့2000ခုနဲ့အခု2000ခုနဲ့မှာအဲ့ဒီဗီတင်တယ်အဲ့ဒီတုန်းကပေါ့မပေါ့ဘူးပေါ့နော်ဒီဗီတင်တယ်ဒီဗီမပေါ့ဘူးဆိုတော့နည်းနည်းစိတ်ထဲမှာတော့ feeling ဖြစ်တာပေါ့နော်အဲ့ဒါနဲ့ DV ဆက်ပြီးတော့မထိုးပြဖြစ်မထိုးပြဖဲနဲ့ဝဲရပြီးတော့2000နဲ့ခုနှစ်လောက်မှာထင်တယ်ညီမဟို DV ထပ်ထိုးတယ် DV ထိုးတယ်အဲ့ဒီတုန်းကလည်းမပေါက်ဘူးအဲ့ဒီတုန်းကလည်း DV ထိုးပြီးတော့မပေါက်တော့အမေရိကန်ကိုလာချင်းလို့ DV တင်တာပေါ့နော် DV မပေါက်ဘူးဆိုတော့စိတ်ထဲမှာနည်းနည်းစိတ်မကောင်းဖြစ်တာပေါ့စိတ်မကောင်းဖြစ်ပြီးတော့အဲ့ DV ကိုဆက်ပြီးတော့မထိုးပြတော့မထိုးပြတော့ဘဲနဲ့လုံးဝမေ့နေတာ DV တင်ဖို့မေ့နေတာအဲ့ဒီဒီ2021လိုပဲမှာအတော်ကအဲ့ DVD ကိုဖုန်းဆက်တော်မှာပြန်ပြီးတတိယအဲ့တော့မှတတိယအချိန်ညောင်းမှာတင်ဖြစ်တာအဲ့တော့မှပေါက်တာရှင်ဟုတ်ကဲ့
ဆိုတော့ဒါဟိုလွန်ခဲ့တဲ့ဟို2009တွေလောက်ကနေပြီးတော့စပြီးတော့ရှောက်တာဒါဟို2022ကျတော့မှပဲပေါက်တာပေါ့
ဟုတ်တယ်ဟုတ်တယ်အကိုဟုတ်တယ်ဟိုဘယ်လိုပြောမလဲအေးဟိုအဲ့မှာပေါ့နော်အဲ့ဆောင်လဲဟိုလေ DV တင်တယ်ဟို DV ထိုးချရတယ် DV မပေါက်တဲ့လူတွေညီမပြောချင်တာလေဟိုအမေရိကန်ကိုရောက်ဖို့ကံပါတယ်ဆိုရင်ရောက်မှာပဲရှင့်ဟိုဒီဗီတင်လိုက်တယ်မပေါက်ဘူးဆိုလည်းစိတ်ဓာတ်မကြနိုင်ပေါ့နော်ဟိုထက်ထိုးပါထက်တင်ပါဟိုတစ်ချိန်မဟုတ်တစ်ချိန်ပေါက်သွားမှာပေါ့နော်ညီမဆိုလည်းဟိုတစ်ချိန်နဲ့ထိုးပြီးတော့ပေါက်ခိတာမဟုတ်ဘူးပေါ့ဟိုဒါတွေမှာဆိုနှစ်တည်းအကြာကြီးပဲလေအကြာကြီးဒီလိုမှဟိုတတိယချိန်ကြောင်းမှာပေါက်တာရှင့်ဟုတ်ကဲ့
ဒီဗီအစီအစဉ်ကကိုယ်ရွေးချယ်လိုက်ပြီးဆိုတာကိုကိုသိရတဲ့ခါကျတော့ဘာတွေစပြီးတော့အရင်လုပ်ဖြစ်လဲ
ဒီဗီမှာပေါ့နော်ဒီဗီပေါ့ပြီဆိုပြီးတော့သိရတာကအဲ့ဒီ2022ပေါ့2022မေမှာပေါ့နော်သူ့ရဲ့ website ပေါ့ဒီ government website ထဲမှာညီမတို့ဝင်ပြီးတော့စိတ်ရတယ်ကိုယ့်ရဲ့ဟိုပေါ့ဒီဗီတင်တော့ဒီဗီထိုးထားတော့ရတယ် confirmation code ပဲပေါ့အဲ့ဒီ code number ကိုအဲ့ website ထဲမှာရိုက်ထည့်ပြီးတော့ကိုယ့်ရဲ့နာမည်နဲ့ပေါ့နော်ရိုက်ထည့်ပြီးတော့ရှာလိုက်လို့ရှိရင်ဒီဗီပေါ့လားမပေါ့လားဆိုတော့သိရတယ်ဆိုညီမကအဲ့ဒီအချိန်မှာဟိုအဲ့ဒီ DB ပေါ့နော်ဒီ resource ဆိုလို့ရပြီဆိုတဲ့အချိန်မှာစစ်လိုက်တော့ DB ပေါက်နေတယ်ပေါက်နေတဲ့အခါကျတော့ဟို DB ပေါက်တဲ့ဒီမှာတခါလေးတော့ case number ပါပါတယ် case number ပါပါတော့ DB ပေါက်တဲ့လူတွေက DB ပေါက်ပြီဆိုတာနဲ့သူက DS260 လို့ခေါ်ရဖော်မှုတင်ရတယ်ရှင်အဲ့တော့ညီမက DB ပေါက်ပြီးတာနဲ့ DS260 ဖော်မှုတင်တယ
်အော်အဲ့ဒါကိုဘယ်ကိုတင်ရတာလဲ
အဲ့ဒါက KCC ကိုတင်ရတာပါဟုတ်ပေါ့ဒီလိုပေါက်ပြီဆိုတဲ့အချိန်မှာသူကဟိုဖုန်းတင်ရတယ်ပေါ့အဲ့ဒါကတော့ KCC လို့ခေါ်တဲ့ဒီ US ဟို government ပေါ့နော်အဲ့ဒီ government က website မှာပေါ့ normal information တွေဖြည့်ပြီးတော့ဟို immigrant ပေါ့ဒီ DS260 ဆိုတာ immigrant ဒီ visa အတွက်ကိုဖုန်းနေဖြည့်ရတယ်ဖုန်းဖြည့်ပြီးလာလို့ရှိရင်ညီမတို့ကကိုယ့်ရဲ့ case number အလိုက်ပေါ့နော်ဒီလတိုင်းမှာသူကဒီဟို state of government ကနေပြီးတော့လတိုင်း visa bulletin ကိုထွက်တယ်အဲ့ဒီ visa bulletin နဲ့မှာဟိုကိုယ့်ရဲ့ case number ပါအောင်စပါတယ်တကယ်လို့အဲ့ဒီ visa bulletin နဲ့မှာကိုယ့်ရဲ့ case number ပါပြီဆိုတာနဲ့ဟိုပါပေါ့ဒီစေးစပြီးတော့စိတ်ရတာပေါ့ညာပြုဝင်လို့စေးအရင်စစ်တာလေစေးစစ်ကြတာကလေညီမကညီမကြီးကနေပြီးတော့ interview ဝင်တာဖြစ်တဲ့အတွက်ကြောင့်လို့ဒီပေါ့ဒီ US အမ်ဘစီကနေပြီးတော့အတိမတ်ပြီးတော့စီရင်ဖြစ်တဲ့စီမီချာဘူးပေါ့အဲ800ရရှိတဲ့စီရင်မှာဒီမှာစေးစစ်ဖို့အတွက်ကိုပြင်ဆင်ရတယ်အဲ့မှာစီစစ်တယ်စိတ်အောင်သွားပြီးတော့မှအင်တာဗျူးဝင်ရတယ်အင်တာဗျူးမှာဟိုပေါ့သူတို့တက်မှတ်ထားတဲ့အချက်တွေကိုပေါ့ပြည့်စုံနေဆိုချင်ဟိုဒီမှာတော့ immigrant visa ရတယ်ပေါ့ဗီဇာရသွားပြီဆိုရင်ပေါ့အမေရိကန်ကိုလာလို့ရတယ်ပေါ့ဟုတ်ကဲ့ရှင်
TV ပေါက်ခဲ့တဲ့ Matt Cindy Thomas ရှင်ရှေ့သတင်းပတ်ရဲ့တူတာဆောင်ရဲ့ American တခွင်စီစဉ်မှာလဲသူ American ပြည်တော်စုကိုရောက်လာပြီးတဲ့အချိန်မှာသူနှစ်သက်တဲ့အလုပ်ကိုဘလို့မျိုးရွေးချယ်လုပ်ကင်ခဲ့တယ်လဲဆိုတာကိုလဲစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။တဘာဝတယံဇာတာပေါ်ကျွဲဝတဲ့ကချင်ပြည်နယ်မှာတတော်ပြုံတီမှုတွေတထုတူးဖော်မှုတွေစီးမဲ့ကမ်းမဲ့စိုက်ပျိုးမှုတွေကြောင့်သဘာဝပတ်ဝန်းကျင်နဲ့ဂေဟစနစ်ပြတ်သုံးရတဲ့အခြေအနေတွေဒါတွေကိုဘလို့ပြန်ပြီးတော့ကုစားနိုင်မလဲဆိုတာကိုကချင်မြေစမ်းစစ်လေ့လာမှုတွေမှာကိုတိုင်ပါဝင်ပြီးတော့ဆောင်ရွက်နေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကချင်ပြည်နယ်ထဲမှာဆိုရင်တပ်တုတွေတူဖော်တာများပါတယ်ဆင်မအဲ့လိုတပ်တုတွေတူဖော်တာများတော့အဘာဝပတ်ဝန်းကျင်ပျက်စီးမှုလည်းတော်တော်လေးဆော့ဆော့ဝါရှိပါတယ်ဒေဟစနစ်တွေဘလောက်ထင်များပျက်စီးနေတယ်လဲအဲ့ဒါလေးအရင်စပြောပြပါဦ
းဟုတ်ကဲ့ပါဆင်မဟိုကျွန်မကတော့စိုက်ပျိုးရေးပညာရှင်ဖြစ်တယ်ဆိုတဲ့အခါကျတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဒီစီမံကိန်းလေးတွေကိုကချင်ပြည်နယ်မှာလုပ်ဖြစ်ပါတယ်ဆင်မအဲ့ပူတာဝဆိုလို့ရှိရင်ကစန်တီဆိုရဲအဖွဲ့နဲ့ပေါ့နော်မိုးညင်းဆိုလို့ရှိရင်လဲထရက်ဆန်ဆိုရဲအဖွဲ့နဲ့နောက်ပြီးတော့ energy data ဆိုလို့ရှိရင်လဲကျွန်မက49 flora international အဖွဲ့နဲ့လုပ်ပါတယ်နောက်ပြီးတော့လဲ youth navigator ဆိုရဲကချင်ပြည်နယ်တက်ကြွတဲ့လူငယ်အဖွဲ့နဲ့လဲကျွန်မတင်နန်းပေးဖြစ်ပါပေးဖြစ်တဲ့အခါမှာကျွန်မရဲ့ဒီစိုက်ပျိုးရေးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဒီဆက်ဆက်ပြီးတွေ့ရှိရလေးတွေကအဓိကတော့ကချင်ပြည်နယ်အားလုံးလဲပြကြတဲ့အတိုင်းပဲတယံစာတပေါ်ကျွဲဝါတဲ့ပြည်နယ်တစ်ခုဖြစ်တယ်။နောက်သူစီမှာလဲကြောက်စိမ့်တို့ရွှေတို့နောက်ပြီးတော့ပရင်နေထွက်တဲ့ဒေသဖြစ်တယ်ဆိုတော့ဒါနမကြီးရဲ့ဖားကန်းကြောက်စိမ့်တွင်းနေမှာဆိုလို့ရှိရင်တောင်တရောင်ဆိုလို့ရှိရင်ခဏအတွင်းလေးပဲဂျိုင်းဝမ်းဖြစ်သွားနိုင်တဲ့အထိစယံတရားတွေနဲ့သူခေါ်ချတာလေးတွေ့ရတယ်။အဲကျင်းတချင်းကလည်းခဏနေနဲ့တောင်နေခဲပြည်နယ်တောင်ဖြစ်ရင်လည်းဖြစ်သွားနိုင်တယ်ပေါ့နော်။စယံတရားတွေကလည်းအတော်များပါလေအဲ့လိုမျိုးသူခေါ်တော့ဒီဖားကန်းကြောက်စိမ့်တွင်းနေရဲ့အဲ့ဒေတာဘက်မှာဆိုရင်တော့တော်တော်များများခံစားရတယ်။ကျမတို့မကြသေးရင်တင်များအတွင်းကတော့ဒီ energy ရဲ့အနောက်ဖက်ကမ်းခြေမှာရွှေတွေတွေ့ရတဲ့အခါမှာရွှေတွေ့ခေါ်ချတာပေါ့နော်။မမုံတိုင်းတို့နော်မိုင်းနောင်တို့ဘာလို့ဆိုရဲရွာလေးဆိုလို့ရှိရင်သူကရိုးရိုးလေးဒီတိုင်းပေါ့နော်အင်နာဂျွန်းကြီးတူးတယ်လို့တူးတာအောင်မှပဲရွှေတွေ့ရဲဆိုတဲ့အခါကျတော့ကျမတို့စိုက်ပျိုးခင်းနေလိမ္မော်ချမ်းနေလက်ဖက်ခင်းနေအဲ့နေရာတွေမှာဆိုလို့ရှိရင်ရွှေတူးတယ်။နောက်ရွှေတန်းဆင်တဲ့နေရာမှာတုံးတဲ့ရေတွေကလည်းဒီ energy can ကိုစီးဝင်တာတွေလည်းရှိရပေါ့เนาะနောက်တစ်ခုကကြတော့ကျမတို့ energy can ကိုပတ်လည်ဝိုင်းနေတဲ့တောင်းနေပေါ့အဲ့ဒါကတော့ဟို kitchen တီနဲ့တစ်ခုတည်းတော့မဟုတ်ဘူးပေါ့လေတခြားဒေသတွေမှာလည်းတတော်တွေခုတ်ကြတဲ့အတွက်ကြောင့်မလို့ပေါ့เนาะဒီမြေပြိုတာတွေလည်းရင်ဆိုင်နေရတယ်ပေါ့เนาะဒီ site တို့တဘာဝပတ်ဝန်းကျင်မှာဆိုရင်လည်းတရုတ်ပြည်နယ်ဇက်နယ်လည်းနီးတဲ့ပြည်နယ်တွေဖြစ်တော့အမေကြီးရဲ့အဲ tissue နှပြော site ပြိုခင်းနေကြောင့်မလို့ site ပြိုရေးနဲ့ပတ်သက်တဲ့စီဝါတွေပေါ့အလွန်ကြောင့်တုံးဆွဲမှုတွေလည်းရှိနေတယ်ဆိုတာမျိုးတွေ့ရှိရပါတယ်ဆီယမ
။ဟုတ်ကဲ့ပါဆီယမ။ kitchen data ဆိုရင်တခြား data တွေလည်းပို့ပြီးတော့ဒီသဘာဝဝန်းကျင်နဲ့ပျက်စီးတယ်။ GH စနစ်နဲ့ပျက်နေဆိုတော့ဒီလိုမျိုးပျက်စီးနေတဲ့ GH စနစ်ကိုပေါ့နော်။ဘယ်လိုပုံစံနဲ့စပြီးတော့ထိန်းသိမ်းနိုင်ပါလဲဆီယ
မ။ဟုတ်အဓိကကတော့ပေါ့နော်ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တယောက်ဖြစ်တဲ့ဟိုဆီယမဒေါက်တာဝန်ဂါရီမာထိုင်းရဲ့စကားလေးနဲ့ပဲကျွန်မကိုးကားပြီးတော့ပြောချင်တာပေါ့နော်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာကတဲ့ဒီအဖွဲ့အစည်းတစ်ခုလူတယောက်ဒီတက္ကသိုလ်တစ်ခုပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းရဲ့ကနေပြီးတော့တာဝန်ယူဆောင်ရွက်ပြီးဖြည့်ရှင်းသွားနိုင်တာပေါ့ခုပေါ့လူတူချင်းစီရဲ့အသိပညာနဲ့ဒါထင်ပေါ့သူတို့ရဲ့ individual activity စတဲ့အနေလှုပ်ဆောင်နိုင်နေဆိုတော့ကျွန်မတို့ကအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီလူငယ်သိပညာပေးတာတွေပတ်ဝန်းကျင်မှာနေထိုင်တဲ့လူထုနဲ့ပတ်သက်တဲ့ public education တွေဟောပြောပွဲတွေအဲ့ဒါမျိုးတွေပေါ့နော်။နောက်လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဟိုကျင့်ဝတ်နဲ့ညီတဲ့ထုတ်လုပ်မှုမျိုးစိုက်ပျိုးမှုမျိုးကျင့်ဝတ်နဲ့ညီတဲ့လုပ်ကိုင်ဆောင်ရွက်မှုတွေဖြစ်အောင်သိပညာပေးမှုတွေလည်း
အဲဒီပိုင်းတစလိုအပ်တယ်လို့ထင်ပါတယ်ရှင်အခုလိုမျိုးပေါ့နော်အသိပညာတွေပေးဖို့လိုနေတယ်ဆိုတော့ပထမဦးဆုံးဆရာမအနေနဲ့ပေါ့နော်ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဘာဘာတွေလုပ်တင်တယ်လို့ပညာပေးနေတာပ
ါဒီစိုက်ပျိုးသဘာဝပတ်ဝန်းကျင်ဆိုတာကတော့ပတ်ဝန်းကျင်တစ်ခုလုံးရဲ့60ရာခိုင်နှုန်းကျွန်တော်တို့ကအသုံးပြုကြရတာဖြစ်တဲ့အတွက်ကြောင့်ဒီစိုက်ပျိုးသမာဝပတ်ဝန်းကျင်မှာလုတ်ကင်ဆောင်ရွက်နေတဲ့လူတွေရဲ့ကျန်းမာရေးကလည်းအရေးကြီးတယ်လို့သူတို့လုတ်ကင်နေတဲ့ပတ်ဝန်းကျင်ကြီးကရေရှည်တည်တံ့မှုလည်းလိုရယ်ပေါ့နော်ရေရှည်တည်တံ့မှုလည်းလိုရယ်ဆိုတဲ့အခါမှာကျွန်တော်တို့ကဒီသူတို့တွေရဲ့ကျန်းမာရေးကောင်းမွန်အောင်နောက်ပြီးတော့ရေရှည်တည်တံ့တဲ့စိုက်ပျိုးသမာဝပတ်ဝန်းကျင်မှာအများနဲ့လုတ်ကင်စားတော့သွားနိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့ကဒီဓာတု short ချတဲ့စိုက်ပျိုးရေးစနစ်တွေနောက်ပြီးတော့ organic စိုက်ပျိုးခြင်းစနစ်တွေnow အခြေတကြပေါ့ design တွေဆွဲပြီးတော့ဥယျံခြံတိဆောက်တဲ့ permaculture လို့ system နဲ့စိုက်ပျိုးချဖို့ပေါ့အဲ့ဒါလေးတွေကျွန်မအသိပညာပေးနေဖြစ်ပါတယ်ဆရာမဟု
တ်ကဲ့ပါဆရာအဲ့ဆရာမကချင်ပြည်နယ်ထဲမှာပေါ့နော်ဟိုလောလောဆယ်ဒီဟာစနစ်ပြန်ပြီးတော့ကောင်းလာအောင်ဘာတွေလုပ်အောင်လဲနည်းနည်းပြောပြပေးပါဆရာမဟုတ်ဘာတိနှံနေစိုက်ဖို့လို့လဲဘယ်လိုအပင်မျိုးတွေဘယ်လိုပြုစုပြောထောင်အောင်အဲ့ဒါလေးနဲ့ပြောပြပေး
ဟုတ်ကဲ့ပါဆရာမကချင်ပြည်နယ်ကလေကချင်လူမျိုးတွေရဲ့ခရီးယန်ဘာသာစကားနဲ့ပြောရမယ်ဆိုရင်ဖျားတခင်ရဲ့ lesson ရထားတဲ့နေရာပေါ့နော်ဆရာမခုနက train ထွက်တွေပေါ်သလိုမျိုးသူတို့ကလည်းလေဟိုတီးနှံစိုက်ပျိုးရေးရဆိုလို့ရှိရင်သူကဘာဆိုင်ဆိုင်ကိုအပုံချစ်တဲ့သဘောမျိုးရှိပါတယ်ဆရာမနောက်ပြီးတော့လေမွန်ကရင်တနင်္လာနေ့မှာဖြစ်တဲ့ကျမောက်တို့ဘာလို့ဆိုလို့ရှိရင်လေသူစိုက်လို့ရပါတယ်။ရှမ်းပြည်မှာဖြစ်တဲ့လက်ဖက်တို့ coffee တို့ဆိုလို့ရှိရင်လေကချင်ပြည်နယ်မှာစိုက်လို့ရတာတွေ့ရှိရပါတယ်ဆရာမ။နောက်ပြီးတော့လေတခြားမှမရှိရပေါ့နော်။တခြားမှမရှိဘဲနဲ့ဒီ energy တို့မိုးနှင်းတို့ဘူတာအိုးဆိုရင်လေတကယ်ကိုရှားပါမျိုးစိတ်တွေကြွယ်ဝတဲ့နေရာမျိုးပေါ့။အဲ့မှာတစ်ကြားသီးတို့ချင်ဆောင်ကားသီးတို့ထွက်တဲ့နေရာတွေဖြစ်တယ်နော်နောက်ပြီးတော့ grapefruit ဆိုလဲ kitchen ဒီနေမှာသူတို့ကအဲ့ဓာတွေကအကုန်စိုက်လို့ရတယ်အောက်ပြေရဟာတွေရောရှမ်းပြေရဟာတွေရောအကုန်စိုက်လို့ရတယ်လို့သူတို့မှနာမည်ကျော်ကြားတဲ့ only in kitchen ဆိုရက် grapefruit တွေဒီတကြားသီးတွေနောက်ပြီးတော့ချင်းစော်ကားသီးပေါ့နော်ကျွန်တော်တို့ဆေးဘက်လဲဝင်တယ်တဲနဲ့ပတ်သက်ပြီးတော့ကောင်းတယ်ဆိုရက်မလင်ချင်ပင်မျိုးတွေလဲ kitchen ဒီနေတော်ကြီးတွေထဲမှာရနိုင်တယ်ပေါ့နော်အဲ့လိုဆိုတော့ကျမရဲ့ဒီ permaculture အတိနဲ့ကျမရဲ့တောင်သူတွေကိုဒီငါးပေါက်တီးပင်နေ grapefruit တွေမလင်ချင်ပင်နေနောက်ပြီးတော့လဲဘွားလဲအရန်ဖြစ်ပါတယ်ဒီကိုနကပါမကာချဒီဇိုင်းနဲ့အမေဆုံးစိုက်ဖို့ပေါ့နော်အဲ့ဒါဒီအချံပေးဖြစ်တယ်လို့တစ်တော့ပြုံးတဲ့နေရာတွေမှာပြန်ဖြစ်ဖို့အတွက်ပို့ဆိုလို့ရှင်ကျမ coffee စိုက်ဖို့အဲအဲ့ဒါမျိုးတွေလဲအချံပေးပါတယ်ဆရာမ coffee လဲကျမတို့ energy ဆိုရင်ပင်လယ်ရေမျက်နှာပြင်ထက်ပေ900ကျော်ရွယ်ရှိပေမဲ့လဲ coffee ဖြစ်ပါတယ်လက်ဖက်တွေလဲဖြစ်ပါတယ်ဖြစ်တဲ့အခါမှာအဲ့မှာကျမတို့coffee ပင်ကအရေးလိုတဲ့အတွက်ကြောင့်တတော်တွေပြန်ဖြစ်နိုင်တယ်ဒီအရေးအောက်မှာ coffee ဆိုင်ဖို့လဲကျမတို့အကြံပေးပါတယ်ဆရာမ
ဒေါက်တာတန်းတန်းရှင်ရဲ့ပြောကြားခြင်းနဲ့လည်းဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှိနှားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
်ဆီးရီးယားနိုင်ငံတဲကအီရန်အထူးတပ်ဖွဲ့တွေရဲ့စစ်စခန်းတစ်ခုကိုအမေရိကန်ကလေကြောင်းတိုက်ခိုက်ခဲ့ပါတယ်ဆီးရီးယားအရှေ့ဘက်ကအီရန်တော်လှန်တပ်ပြန်အစောက်တပ်တွေရဲ့လက်နက်ခဲယံသုံးလောင်းတဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တာလို့အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ကထင်ရှားချက်ထုတ်ပြန်လိုက်တာပါအမေရိကန်စစ်ကမ်းတွေပေါ်အီရန်နဲ့ဆီးရီးယားအခြေဆိုင်အီရန်ထောက်ပံ့ထားတဲ့ပြည်သူ့စစ်အဖွဲ့တွေတိုက်ခိုက်တာကိုလက်တုံ့ပြန်တိုက်ခိုက်ခဲ့တာလို့လည်းကာကွယ်ဝန်ကြီး Austin ကဆက်ပြောခဲ့ပါတယ်ခင်ဗျာပါလက်စတိုင်းပိုင်နယ်ဂါဇာကမ်းမြောင်ကိုအစ္စရေးစစ်တပ်ကမနေ့ညပိုင်းကဒုတိယကြိမ်မြေပြင်စစ်ဆင်ရေးလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်အမတ်စစ်သွေးကြွားတွေပြတ်မဲ့ရှိရာကိုမနေ့မနေ့ပိုင်းကပဲပထမဆုံးအချိန်ဂုံးချောင်းနဲ့ဝင်ရောက်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အခုလိုညပိုင်းမှာထပ်မံဝင်ရောက်တိုက်ခိုက်ခဲ့တာပါဒီအချိန်တွေဝင်ရောက်စီးနှင်မှုတွင်အစ္စရေးတင်ကားတွေနဲ့ခြေမြန်တပ်တွေကဟမတ်စ်တွေရဲ့တင်ကားဖြတ်လက်နက်တွေကိုဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောခဲ့ပါတယ်ခင်ဗျာမြန်မာမှာတော့တိုင်းရင်းသားလက်နက်ကိုင်ကြီးနောက်မဟာမိတ်၃ဘွဲ့တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်ကောင်စီထိန်းချုပ်နယ်မြေနဲ့စခန်းတွေကိုဒီနေ့တပြိုင်နက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်ကိုကန် MNDA တအောင် TNL နဲ့ရခိုင် A တပ်တွေကရှမ်းပြည်မြောက်ပိုင်းကချင်းရွှေဟော်လောက်ကိုင်းနဲ့လာရှိုနာတဝိုက်ကနေရာတွေပါဝင်ဆင်နေရလောက်ကိုစစ်ဆင်ကြီးညာပြီးစတင်တိုက်ခိုက်ခဲ့တာလို့ဒီတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
တောက်ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Aurelius Richards နဲ့ Helen တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်VOA ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြကြပါသေးရှင
This program